ီတောင်သူတက်ရင်းနဲ့ဖွံ့ဖြိုးရေးအဖွဲ့ဟာအုပ်စုဖွဲ့ပြီးတော့အကြမ်းဖက်လုပ်ရက်တွေကိုဆက်ပြီးကျူးလွန်နေတယ်လို့ဒါမြန်မာနိုင်ငံရှိနေများကောင်စီရဲ့ထုတ်ပြန်ချက်အရာကျွန်တော်တို့သိရပါတယ်ဆိုတော့ကဥပမာတစ်ခုအနေနဲ့ပါခင်ဗျာအခုနောက်ဆုံးလောလောလတ်လတ်ကျူးလွန်နေတဲ့လုပ်ရက်တစ်ခုကိုသိပြရစီခင်ဗျာ
ဟုတ်လောလောလတ်လတ်ကဗျာဦးရဲတုံးဦးဆောင်နေပါဗျာအမျိုးသားနိုင်ငံရေးအဖွဲ့ချုပ်အဖွဲ့ဝင်တွေကိုကြက်ဖွဲ့ရဗျာလူများလောက်တော့ဝိုင်းရတဲ့ကိစ္စဗျာ
ဒီဖွဲ့ဆေးစုကကိုတိုင်ကြက်မှတ်ပြီးတော့ဖွဲ့စည်းမှုနဲ့ပေါ်ပေါက်လာတဲ့အဖွဲ့အစည်းပေါ့ခင်ဗျာဒီအဖွဲ့ခေါင်းဆောင်တွေဟာလည်းဗိုလ်ချုပ်မှုကြီးတန်းရွှေပါဝင်ဆေးစုကထိပ်ပန်းကပုဂ္ဂိုလ်တွေနေရာယူပြီးတော့ကြီးကြပ်နေတာဖြစ်တဲ့အခါဒီအဖွဲ့ရဲ့ဒီလုံရက်တွေဟာအထက်ကနေပြီးတော့စနစ်ကျအမိန်ပေးပြီးတော့ခိုင်းစေပြီးတော့အကောင့်ထဲပေါ်နေတာကောမဖြစ်နိုင်ဘူးလားခင်ဗျာ
ဟောဒိတ်ဒေကြတာပေါ့ဗျာအထူးသဖြင့်ဒီပဲရင်လို့ခါမျိုးကြည့်ပါဒေါ်စုအပုတ်ချဖွဲ့ရင်အဆက်ဆက်လုံနေတာကိုကြမ်းဖွဲ့အဖွဲ့ဝင်တွေအားလုံးစသိပေါ်တဲ့တက်ပြီးတော့အော်နေတာတွေကိုလည်းကြည့်ပါအုပ်ပုံကြီးရမှာလူခွေးရသမားတွေကိုကိုကရိုက်ပြီးတော့သူတို့ကိုပြန်တရားစွဲတာရင်ကြည့်ပါခုလေအမျိုးသားနိုင်ငံရေးအဖွဲ့ချုပ်ကအဖွဲ့ဝင်တို့သူတို့တရားစွဲထားပြန်ပြီဗျနော်အရိုက်ခံရတဲ့သူကတရားစွဲခံရတယ်ဆိုတာဘယ်နိုင်ငံမှာမှမရှိပါဘူးခင်ဗျာဒီနေရာမှာငါအဖရဲ့မတရားဥပဒေစိုးမိုးရေးကိုကျွန်တော်ပြောနေတာမဟုတ်ဘူးခင်ဗျာနော်ဒီလူလူတို့ရဲ့တရားဥပဒေစိုးမိုးရေးဆိုတာဒီလူလူတွေကငင်းငင်းချမ်းချမ်းနဲ့အေးအေးချမ်းချမ်းနဲ့အပင်ကူးကြောင်းရင်ကိုသွားခြင်းနဲ့ဒါမဲ့အစိုးရလုပ်တဲ့လူတွေကအဲ့လိုမဟုတ်ဘူးဗျသူတို့ရဲ့မတရားဥပဒေစိုးမိုးရေးနဲ့မတရားနှိမ့်ဆက်ညှိနှိုင်းနေတာကိုကျွန်တော်တို့ကပေါ်ထုတ်နေတာပါ
ဒီအဖွဲ့ကိုကျွန်တော်တို့လေ့လာကြည့်တဲ့အခါစွဖွဲ့စည်းတုံးကစီလုံးရေးတို့စီကန်းရှိရေးတို့အခင်မီနိုင်ငံပေါ်ထွန်းရေးတို့ညီညွတ်ရေးတို့စတဲ့အရွယ်ချက်ကောင်းတွေနဲ့ဖွဲ့စည်းခဲ့တာပေါ့လေဒါမဲ့အခုနောက်ပိုင်းမှာအကြမ်းဖက်မှုတွေဇက်တိုက်လှုပ်လာကြတယ်ဆိုတော့ကအသင်းပေါ်ပေါက်လာပြီးတဲ့နောက်ဘာကြောင့်အကြမ်းဖက်မှုတွေနဲ့ဘလို့ပတ်သက်လာခဲ့တယ်လဲမြန်မာနိုင်ငံရှိနေများကောင်စီနဲ့ဘလို့လေ့လာမိပါတယ်လဲခင်ဗျာဘယ်ခုနှစ်လောက်ကနေပြီးတော့အကြမ်းဖက်မှုတွေစပတ်သက်လာခဲ့တာတွေ့ရပါလဲ
သူတို့စတင်ရွယ်ချက်ကလူမှုရေးကိစ္စတက်တယ်လို့ပြောပြီးတော့ဖွဲ့စည်းခဲ့တာဖြစ်တယ်။ဒါပေမဲ့အဲ့ဒီလူမှုရေးကိစ္စတက်တယ်လို့ပြောတာကိုကျွန်တော်တို့ကလက်တွေ့ရဗားရင်လူမှုရေးလုပ်တယ်လို့မေးကြည့်လိုက်တဲ့အခါတော့သူတို့ကခပိုက်ဆောင်တပ်တစ်ခုအနေနဲ့ဒီပိုင်းလိုအမျိုးမျိုးဖြိုခွဲတယ်၊ဒေါ်ဆန်းစုကြည်ရဲ့ခီးရီစင်တွေကိုဖြိုခွဲတယ်၊အလုံးနဲ့တပ်တယ်ဖြတ်တယ်တကယ်ကျူးလွန်ခံရတဲ့လူတွေကိုသူတို့ကပဲငဖဲကပြောမြန်တရားခံကတရားလိုလို့ပြီးတော့တကယ်ကျူးလွန်ခံရတဲ့နိနာခံရတဲ့လူတွေတရားစွဲတယ်ဆိုတာကကျွန်တော်တို့နိုင်ငံမှာတရားဥပဒေမရှိသလိုဖြစ်နေတယ်ခင်ဗျ။ဒီလူတို့အတွက်တရားဥပဒေစိုးမိုးရေးဘာတစ်ခုမှမရှိဘူး။ဘာဖြစ်လို့လဲဆိုငါးပါးရဲ့ဥပဒေရင်းကုန်လိုက်ကောမတရားဥပဒေရင်းဖြစ်နေတဲ့အတွက်ကြောင့်ပါခင်ဗျ။ကျွန်တော်တို့လိုချင်တာကတရားသဖြင့်ဥပဒေဆိုရင်တရားဥပဒေလမ်းကြောင်းအရာဖြေရှင်းရင်ဘယ်ကိစ္စမှဆိုပြေလည်နိုင်တယ်ခင်ဗျ။အခုလိုအကြမ်းဖက်လို့ရအားလုံးကိုတော့ကျွန်တော်တို့ဆန့်ကျင်တယ
်။ဒီအဖွဲ့ပေါ်ပေါက်လာခဲ့တဲ့တက်တက်တစ်လျှောက်15နှစ်16နှစ်ကာလတစ်လျှောက်မှာကျူးလွန်ခဲ့တဲ့ပြစ်မှုကြီးတွေကိုကြည့်မယ်ဆိုရင်အမှတ်တမ်းအရာဘယ်နှခုလောက်ကြီးကြီးမားမားကျူးလွန်တာရှိပြီလဲခင်ဗျ။ဟု
တ်ကဲ့ကြီးကြီးမားမားကျူးလွန်တာဆိုနံပါတ်1ကစလို့ရှိရင်ဒေါ်ဆန်းစုကြည်တို့မဦးတင်ဦးတို့သွားတဲ့ရင်နှန်းတွေကိုကားတွေကိုလိုက်ပြီးတော့ကျပ်ဖွဲ့တွေကဝိုင်းအုပ်စုနဲ့ချတယ်အဲ့ဒါကစပြီးတော့ဒီပရင်းမှာလဲသူတို့ပတ်တယ်ဖြတ်တယ်ပြီးတော့လူခွေးရဆောင်ရနေတဲ့လူတွေကိုလဲနှင်းဆက်တယ်တတ်ဖြတ်တယ်အဲ့ဒီ record တွေသူတို့ရဲ့ကျူးလွန်တဲ့ပြစ်မှုတွေအားလုံးကိုကျွန်တော်မှတ်တမ်းရှိပါတယ်ခုကိစ္စကိုလဲကျွန်တော်တို့မှတ်တမ်းမှတ်ရအနေနဲ့သူတို့တောက်ချောက်ဆက်လက်ကျူးလွန်နေတဲ့ဆိုတဲ့အကြောင်းကိုမှတ်တမ်းတင်ပြီးဥပဒေရရဲ့သုံးသပ်ချက်ထုတ်ရတာဖြစ်ပါတယ်ကျွန်တော်တို့အကြမ်းဖက်လို့ရအားလုံးကိုဗျာကျွန်တော်တို့ဆန့်ကျင်တယ်
မြန်မာနိုင်ငံမှာအခုလိုအစိုးရကိုယ်တိုင်ဖွဲ့ပေးထားတဲ့အဖွဲ့အစည်းတရက်ကနေပြီးတော့အကြမ်းဖက်မှုတွေကျူးလွန်နေတာကိုရက်တက်သွားအောင်ဒါမှမဟုတ်ထိန်းသိမ်းသိမ်းဖြစ်လာအောင်ပေါ့လေပြည်သူတွေအနေနဲ့ဖြစ်စေဥမာမြန်မာနိုင်ငံရှိနေမြောက်ကောင်စီလိုပြည်တွင်းပြည်ပဥပဒေစိုးမိုးရေးတို့လူခွင့်ရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့ဘယ်လိုနေများဆက်လုပ်သွားသင့်တယ်လို့မြင်မိတော့ခင်ဗျာ
ကျွန်တော်တို့ကအခုမြန်မာနိုင်ငံရှိနေမြောက်ကောင်စီနဲ့နော်တွေ့တွင်းမှုဥဆောင်ပြီးတော့နိုင်ငံတကာတရားရုံးတရားခွင်ကို ICC ကိုတင်လို့ရအောင်ကျွန်တော်တို့တစ်ဖက်ကကြိုးစားနေတယ်သူတို့လို့ရတယ်ရက်သွားမှာပြီးတော့ကျွန်တော်တို့ကလိုချင်တာကဗျပို့ဗမာနိုင်ငံမှာအေးအေးချမ်းချမ်းပြောင်းလဲမှုတစ်ခုကိုလိုချင်တယ်ဒါပေမဲ့သူတို့ကစူးစူးဘူးလို့ပြီးတော့ပြည်သူတို့ရန်စနေတာဖြစ်တယ်အစိုးရတွေကလည်းအဲ့လိုအကြမ်းဖက်မှုတွေလုပ်လာတယ်ဆိုရင်ကျွန်တော်ပြည်သူဘက်ကဘယ်လိုစဉ်းစားမလဲအဲ့ဒါတွေးလာရတယ်ခင်ဗျကျွန်တော်တို့လိုချင်တာကနိုင်ငံရေးဥဆောင်မှုကိုနိုင်ငံရေးပါတီများကလည်းဥဆောင်ရမှာဖြစ်တယ်ဆက်သက်ဘိန်းများမှအနာကတ်လို့မရဘူးခင်ဗျနိုင်ငံရေးဥဆောင်မှုအဲ့ဒီကမိန်းမယ်အဓိကပဲနိုင်ငံရေးပါတီတွေရဲ့ပါတီစုံဘဝကိုတာဝန်ခံရမယ်တာဝန်ယူရမယ်သူတို့ဆိုတာအဲ့ဒီပါတီစုံဘဝကိုတာဝန်မယူတာဝန်မခံဘူးဆိုရင်အဲ့ဒီဆိုတာနဲ့ဒီလိုလိုနဲ့တွေ့မှသိကြတယ်
မြန်မာနိုင်ငံမှာရှင်းနှစ်ထဲမှာလည်းရွေးကောက်ပွဲလုပ်ဖို့ရှိတယ်ဒီရွေးကောက်ပွဲကာလတစ်လျှောက်မှာရောနိုင်ငံရေးပါတီတွေအပေါ်ပြည်ခံရေးအဖွဲ့ရဲ့ဖိနှိမ်နိုင်တဲ့အလားအလာမျိုးတွေဘယ်လိုတွေ့ရပါလဲခင်ဗျာ
ဒါကတော့ခက်ချင်းချင်းပါပဲဗျာအခုတည်းကလုတ်ပြနေတာပါကိုတို့ကခြူစောပြီးတို့ဘာလို့ညာလို့ကြောက်မှာပေါ့တမိုင်းမှာအများကြီးပါပဲခပိုက်ဆောင်တတ်တယ်အဲ့လိုခပိုက်ဆောင်တတ်တယ်မွေးပြီးတော့သူတို့ကအဲ့ခပိုက်ဆောင်တတ်ကပဲပါတီနိုင်ငံရေးလုတ်အောင်မယ်တဲ့ဗျာအဲ့တော့ဒီအဖွဲ့ကိုမဖြတ်ရင်ဘယ်လိုအဖွဲ့မျိုးဖြစ်ရမလဲအဲ့ဒီပေါ်မှာအဓိကတာဝန်ရှိတဲ့လူကနာအဖရဲ့ကောင်စီဥက္ကရာဗိုလ်ချုပ်မှုကြီးတန်းရွှေကိုနိုင်ဖြစ်နေတယ်။အဲ့တော့သူကိုနိုင်ကဒီကိစ္စကျူးလွန်နေဆိုရင်သူ့ပေါ်မှာဘယ်လိုအရေးယူမလဲဆိုတာကိုကျွန်တော်ချက်ဆက်ဆောင်ရွက်သွားမှာဖြစ်တယ်
။ဦးမျိုးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်